ပြင်သစ်ယူနန်ကုမ္ပဏီကြီးတိုတယ်ရဲ့ဈေးငွေတင်ပို့မှုလုပ်ငန်းကနေမြန်မာစစ်တပ်ကိုအကျိုးမြတ်ရအောင်လုပ်ပေးနေဆိုတဲ့သတင်းကိုတင်ပြခဲ့တဲ့ပြင်သစ်သတင်းစာလီမွန်ဒေးမှာထည့်သွင်းတဲ့ကြော်ညာတွေကိုတိုတယ်ကပြန်ရုပ်သိမ်းတယ်လို့ကြေညာပြီးနေမှာလီမွန်ဒေးကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီအာဏာသိမ်းခဲ့ပြီးအာဏာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုရရဆက်ဆက်ဖြိုခွဲခဲ့ခြင်းကစပြီးတိုတယ်ဟာဒီမိုကရေစီရဲ့လှုပ်ရှားသူတွေထိအားပေးမှုကိုခံရတာဖြစ်ပါတယ်။လာမယ့်သတင်းပတ်တည်းမှာတိုတယ်ကကြော်ညာအများပြားထည့်သွင်းမှုရှိနေတာပါ။ဒါပေမဲ့မြန်မာနိုင်ငံမှာကဲအောင်လောက်ွက်တွေကလည်းတဆင့်စစ်ဘုတ်ချုပ်ကြီးတွေဝင်ဝင်ရဖို့တိုတယ်ကဘလုံငွေကြီးဖြည့်ဆည်းပေးတယ်ဆိုတဲ့ကြောင်းစင်နဲ့သတင်းဆောင်မတဲ့ဘုတ်ကိုလေမွန်ဒေးကဒီသတင်းပတ်ထဲမှာပဲဖော်ပြခဲ့တဲ့နောက်ပိုင်းအခုလိုတိုတယ်ကသူ့ကြော်ညာတွေမထည့်ဖို့ပြန်ပြီးရုပ်သိမ်းလိုက်တာဖြစ်ပါတယ်။တိုတယ်ဟာစစ်တပ်ထိန်းချုပ်ထားတဲ့မြန်မာရင်းနှီးတဲ့သဘာဝတမ်းဝင်လုပ်ငန်း MOG နဲ့ပူးပေါင်းဆောင်ရွက်ရင်းမြန်မာနိုင်ငံကနေထိုင်းကိုတွေ့တဲ့သဘာဝတမ်းဝင်ပိုက်လိုင်းကနေတဆင့်စစ်တပ်ဝင်ဝင်ရအောင်လှုပ်ဆောင်နေတာကိုသူတို့ရဲ့သတင်းဆောင်မတွေမှာဖော်ပြထားတယ်လို့လေမွန်ဒေးကပြောပါတယ်။ထိုင်းကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေပါပါဝင်တဲ့ဒီရင်းနှီးတဲ့သဘာဝဓာတ်ဝင်ကြရတဲ့ငွေကြေးလေပတ်မှုဟာ1994ခုနှစ်ခေတ်ကဘာမျူရာမှာမှတ်ပုံတင်ထားတဲ့မုတ်တမသဘာဝဓာတ်ဝင်တည်ယူပို့ဆောင်ရေးကုမ္ပဏီ NGTC နာမည်နဲ့ထားရှိတာဖြစ်ပြီးအခွန်ရှောင်တိန်ကိုစူးစမ်းနေတယ်လို့လည်းဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30လောက်ကဒီ NGTC နဲ့လက်တွဲလုပ်ခဲ့တဲ့အကြောင်းရင်းကိုသူတို့သိသိချာချာမသိကြောင်းတိုတယ်ကလမ်မွန်ဒေးသတင်းစာကိုပြောကြားခဲ့တဲ့အပြင်နောက်ထပ်အစ်တစ်ထပ်ပြီးပူးပေါင်းဆောင်ရွက်မှုလည်းမလုပ်တော့ဘူးလို့လည်းပြောပါတယ်။